AWR မျိုးလင့်ချင်းတံမြင့်စီစဉ်မှတော်တော်ရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်တော်တော်ရှင်များရှင်ခရစ်နှစ်2022ခုနှစ်စက်တင်ဘာလ20ရက်မြန်မာတက္ကီ1383ခုနှစ်တော်သလင်းလပြည့်တနင်္လာနေ့မျိုးလင့်ချင်းတံမြင့်မစီစဉ်များကိုစတင်တန်လွင်နေပါရရှင်
တော်တာရှင်များခင်ဗျာ AWR မျော်လင့်ခြင်းအတန်မြန်မာအစီအစဉ်များကိုနက်6ນາရီမိနစ်30မှ8ນາရီအထိ16မီတာ kHz 100.23 ညာပိုင်း9ນາရီမှ9ນາရီမိနစ်30အထိ25မီတာ kHz 112.63ညာမှအတန်လွှင့်ပေးနေပါတယ်ခင်ဗျာ
နီတနင်္လာနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်ကိုတွေ့တည်ခံခြင်းအစီအစဉ်ကဘာကျော်ကြားပုဂ္ဂိုလ်များအစီအစဉ်တို့ဖြစ်ပါတယ်ရှင
်요린진Radio Bingo la concert the garden the china dancing nice evening your lingin atan radio nyama asha radio the ding dong lin ya ja ya si bon main set your lingin radio
Dota shin paung lo shin yaku chei ma lu rain twe ဝိညာဉ်ခွန်အားရရှိဖို့တရားဒေသနာကိုသိခါရောရစီအကြီးဦးဆိုင်တာတွေမှဟောကြားတော်မှာဖြစ်ပါတယ်ရှင
်အားလုံးပဲကိုစိတ်နှပြကျမ်းမာချမ်းသာတော်မူကြပါစေအခုချိန်မှာနေ့စဉ်သက်တာခရစ်တော်၌သာအစီအစဉ်အားဖြင့်ဓမ္မမိတ်ဆွေများအားလုံးအတွက်ဝိညာဉ်ခွန်အားရရှိဖို့ရန်အားပေးတိုက်တွန်းသွားခြင်းပါတယ်ဓမ္မဥဆုံးစံစာတော်များတပိုက်ကိုဖတ်ပြခြင်းပါတယ်။ဘယ်မှာတွေ့နိုင်တယ်လဲဆိုရင်ပေတုပထမစာဆောင်ခန်း1အငယ်8ကနေ9ထဲမှာဖြစ်ပါတယ်။ဘယ်လိုဖော်ပြထားတယ်လဲဆိုတော့ထိုသခင်ကိုသင်တို့သည်မမြင်ဘူးတော်လဲချစ်ကြ၏။ယခုမှလည်းမမြင်ပဲလျက်ယုံကြည်သောအားဖြင့်ဘုံအသေးရင်နှင့်ဆက်ဆိုင်သောပြော၍မမီနိုင်သောရှင်လန်းခြင်းစိတ်နှင့်ဝမ်းမြောက်ကြသည်ဖြစ်၍စိတ်ဝိညာဉ်ကိုကဲ့တင်ခြင်းတည်းဟုသောယုံကြည်ခြင်း၏အကျိုးကိုခံရကြ၏ဆိုပြီးဖော်ပြထားပါသည်ချစ်တော်ရရှင်ပေါင်းတို့ခင်ဗျာတကယ်လို့သင်တို့အနေနဲ့ဒါမှမဟုတ်သင်တို့အသည့်တယောက်ယောက်ကနေပြီးတစ်ချိန်တစ်ခါမှမတွေ့မြင်ဘူးသူမကြားသိဘူးသူမကြုံကြိုက်ဘူးသူတူကိုနှက်ဖြန်ကာညဥ်ပိုင်းမှာလက်ထပ်ရမယ်ဆိုရင်သင်တို့ဘယ်လိုခံစားရမလဲဆိုကြပါစို့အဲ့ဒီလက်ထပ်ရမယ့်သူစီကနေစာတစောင်းကိုမှမဖတ်ဘူးသူ့ရဲ့ဓာတ်ပုံကိုလည်းမမြင်ဘူးသူ့ရဲ့အစံကိုတော့မှကက်ဆက်တိတ်ခွေကနေနားမထောင်ဘူးတနည်းအားဖြင့်ပြောရမယ်ဆိုရင်တော့အဲ့ဒီလူပုပ်ကိုဟာဘာနဲ့တူနေသလဲဆိုတော့သဲလွန်စအထောက်အထားကိုမှမသိရဘူးဆိုပါတော့အဲ့ဒီလိုလုံးဝမသိမမြင်မကြားဘူးတဲ့သူနဲ့လက်ထပ်ထိမ်းရရမယ်ဆိုရင်သင်တို့ရဲ့သဘောထားဘယ်လိုရှိနေမလဲအဲ့လိုအဖြစ်မျိုးကိုသင်တို့တကယ်ပဲကြုံတွေ့ခဲ့ရမယ်ဆိုရင်သင်တို့အနေနဲ့ဘယ်လိုခံစားရမလဲကျွန်တော်ကျမလုံးဝမသိရသေးသူတယောက်ကိုတော့ပေါင်းသိမ့်ဖို့ငင်းဆန်ပါတယ်လို့မပြောပေဘူးလားချစ်တော်တဲ့ရှင်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာအဲ့ဒီလိုပြုတ်မှုဆုံးဖြတ်လိုက်လို့လေဘယ်သူကမှသင်တို့ကိုအပြစ်တင်မှာမဟုတ်ပါဘူးဒါပေမဲ့လက်ထထိမ်းမြမင်္ဂလာရဲ့ဆက်ဆံရေးထက်ပိုပြီးနီးစပ်ပွဲရှိတဲ့မမြင်ဘူးတဲ့ခရစ်တော်ရှင်ဖျားနဲ့ပေါင်းသင်းခြင်းကိုတော့ဘယ်လိုပြောဆိုကြမလဲဒါမှမဟုတ်ဘယ်လိုလုပ်ပြီးတဦးတယောက်ကနေခရစ်တော်ရှင်အတွက်ပေးအပ်ရလောက်အောင်ချစ်တဲ့မေတ္တာကိုတော့ဘယ်လိုပြောဆိုကြမလဲတကယ်တော့ခရစ်တော်ရှင်သခင်နဲ့ကျွန်တော်တို့ရဲ့ပေါင်းသင်းဆက်ဆံမှုဟာ လုံးလုံးအတွင်းကြကြဖြစ်တဲ့ဖြစ်ရမယ်ဆက်ဆံမှုတစ်ခုပဲဖြစ်ပါတယ်ချစ်တော်ရရှင်ပေါင်းတို့ခင်ဗျာဒီကနေ့အောင်မြင်တဲ့အသက်တာမျိုးရဲ့လွတ်ဝတ်ချက်ဟာခရစ်တော်ဘုရားကိုအကျွင်းမဲ့ယုံကြည်ဖို့နဲ့အကျွင်းမဲ့ချစ်ခင်ဖို့ပဲဖြစ်ပါတယ်အဲ့ဒီလိုယုံကြည်ချစ်ခင်ခြင်းဟာလည်းခရစ်တော်ရှင်ဘုရားရဲ့အမိန့်တော်တွေကိုအလိုအလျောက်လိုက်လျှောက်နားထောင်စေပါတယ်ကျွန်တော်တို့အနေနဲ့သခင်ခရစ်တော်ကိုပို့ပြီးသိကျွမ်းဖို့လိုအပ်ပါတယ်ဒါကြောင့်ရှင်ပေါလုအနေနဲ့ဖိလိပ္ပိဩရာစာအခန်းကြီး1အငယ်21ထဲမှာငါအသက်ရှင်သည့်အရာမှာခရစ်တော်ဖြစ်၏ဆိုပြီးခရစ်တော်ဖျားကိုပဲအဓိကထားခဲ့ပါတယ်ချစ်တော်တဲ့ရှင်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာခရစ်တော်ဖျားကိုကျွန်တော်တို့အနေနဲ့အမှန်တကယ်တင်ပြဖော်ပြဖို့ဆိုတဲ့နေရာမှာကျွန်တော်တို့ရဲ့ကြိုးစားမှုဟာအင်အားနှဲပါလာပါတယ်သင်တို့အနေနဲ့ခရစ်တော်ဖျားနဲ့နေ့တိုင်းအစဉ်ဆက်သွယ်ပေါင်းသိမှုပြုကြပါရဲ့လားနောက်ပြီးဟေရှာယအနာဂတ်ကျမ်းအခန်းကြီး62အငယ်5ထဲမှာဖော်ပြထားတဲ့အတွေ့အကြုံနဲ့ပတ်သက်ပြီးတော့လူပြိုသည်အပြိုကညာနှင့်လက်ထတကဲ့သို့သင်ဤသားတို့သည်သင်နှင့်လက်ထကြလိမ့်မည်မင်္ဂလာဆောင်လူလင်သည်မင်္ဂလာဆောင်သူတို့သမီး၌ဝမ်းမြောက်တကဲ့သို့သင်ဤဖျားသခင်သည်သင်၌ဝမ်းမြောက်တော်မူလိမ့်မည်လို့ဖော်ပြထားပါသည်ယေရမိအနာဂတ်ကျမ်းအခန်းကြီး1အငယ်30နှစ်ထဲမှာလည်းအပြိုမှသည်မိမိ၌ဆင်သောဒဇာကို၎င်းမင်္ဂလာဆောင်သူတို့သမီးသည်မိမိခန်းပန်းကို၎င်းမီလျော့နိုင်သလိုသို့တော်လည်းငါ၏လူတို့သည်မရေတွက်နိုင်အောင်များစွာသောကာလပတ်လုံးငါကိုမီလျော့ကြပြီဆိုပြီးတော့ဖော်ပြထားပါတယ်ချစ်တော်တဲ့ရှင်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာဒီကနေ့ကျွန်တော်တို့ရဲ့အသက်တာမှာတစ်ချိန်တစ်ခါမှမတွေ့မြင်ဘူးတဲ့သူနဲ့လက်ထပ်နိုင်ဖို့ခဲရင်ပေမဲ့တစ်ချိန်တစ်ခါမှမတွေ့မြင်ဘူးတဲ့ပုပ်ကိုသခင်ယေရှုခရစ်ကိုတော့ချစ်နိုင်ဖို့နီလန်းသုံးလန်းရှိပါတယ်ပထမအနေနဲ့တော့ခရစ်တော်သခင်ရဲ့တက်တော်စဉ်ကိုလေ့လာပြီးနေ့စဉ်နဲ့အမျှဆင်ခြင်အောင်မြင်ဖို့ဖြစ်ပါတယ်။ဒုတိယအနေနဲ့တော့ခရစ်တော်ရှင်ထံဆုတောင်းခြင်းအားဖြင့်မိတ္တာယာဖွဲ့ဖို့ပဲဖြစ်ပါတယ်။တတိယအနေနဲ့တော့ခရစ်တော်ရှင်ဖျားရဲ့မြတ်တာတော်နဲ့ကယ်တင်ခြင်းတကိုးတော်ကိုတပားသူအပေါင်းကိုတက်သိခံဖို့ပဲဖြစ်ပါတယ်။အဲဒီလိုပြုလုပ်သွားမယ်ဆိုရင်တော့တခါမှမတွေ့မြင်ဘူးတဲ့သခင်ခရစ်တော်နဲ့ကျွန်တော်တို့ရဲ့ဆက်ကြားမှာအမြဲတမ်းသိကျွမ်းပြီးချစ်ကျွမ်းဝင်သွားမှာဖြစ်ပါတယ်အဲ့ဒီနီလန်းကလွဲလို့တခြားနီလန်းနဲ့တော့ကယ်တင်ရှင်သခင်ခရစ်တော်နဲ့ချစ်ကျွမ်းဝင်နိုင်ဖို့မေတ္တာသက်ဆင်းနိုင်ဖို့နီလန်းမရှိတော့ပါဘူးဒါကြောင့်ကျွန်တော်ကျမတို့ရဲ့အသက်တာမှာအိုးအဖဖျားသားသမီးများတို့ရဲ့အသက်တာ၌ကိုရောရှင်ဖျားနဲ့အမြဲတမ်းတည်ကျွမ်းပြီးချစ်ကျွမ်းဝင်နိုင်ဖို့ရန်ကိုရောရှင်၏အသက်တာကိုနေ့စဉ်နဲ့အမျှဆင်ခြင်အောင်မြင်၍ကိုရောရှင်ထအမြဲတမ်းစုတောင်းဆက်ကမိတ္တာယာဖွဲ့နိုင်မှုရန်မားစတော်မူပါအာမင်ဆိုပြီးစုတောင်းကြပါစို့ချစ်တော်ရရှင်ဓမ္မမိတ်ဆွေညီကိုမောင်နှမများတဦးစီပေါ်မှာဖျားရှင်ထာမှာကောင်းကြီးမင်္ဂလာဖျားဖျားကြားရောက်ပြီးနေစဉ်အသက်တာမှာခရစ်တော်ဖျားကိုအားကိုးယုံကြည်ခြင်းအားဖြင့်အောင်မြင်သူအရောက်တိုင်းဖြစ်နိုင်ကြပါစေ
I'm not afraid to die.
လင်းချင်းအသားမြန်မာအစီအစဉ်ကိုနာတော်တာဆင်နေကြတဲ့တော်တာရှင်များမင်္ဂလာဖြာဖြာနဲ့ပြည့်ဝကြပါစေ။တော်တာရှင်များရှင်လူတွေရဲ့အသက်တာတစ်လျှောက်မှာတွေ့ကြုံရတဲ့အတွေ့အကြုံအဖြစ်အပျက်တွေအမျိုးမျိုးရှိကြပါတယ်။အဲ့ဒီအဖြစ်အပျက်တွေကြောင့်လူတွေကြားသိရှိရတဲ့အခါမှာပြောင်းလဲခြင်းတွေလည်းဖြစ်တတ်ကြပါတယ်။ဒီကနေ့မှလည်းအိန္ဒိယပြည်အရှေ့ပိုင်းတောရွာလေးတရွာမှာနေထိုင်တဲ့inverse car ဆိုတဲ့လူငယ်လေးနဲ့ပတ်သက်တာနာတော်တာဆီယံမှာဖြစ်ပါတယ်။တော်တာရှင်များရှင် inverse car ဟာအိန္ဒိယပြည်အရှေ့ပိုင်းတောရွာလေးတရွာမှာနေထိုင်ပါတယ်။အသက်က14နှစ်ရှိတယ်။ inverse car ရဲ့အဖေဟာလေယာသမားဖြစ်တယ်။အရက်တောက်တဲ့အလေအထကြောင့်လေယာအိမ်နဲ့ခိုင်းနွားတွေပြုတ်လူနီးပါးဖြစ်ုံသာမကပါဘူး။အင်မတန်မှဆင်းရဲပါတယ်။Inverse ရဲ့အမေကတော့သူများရဲ့အိမ်မှာအဝတ်လျှော်တဲ့အလုပ်ကိုလုပ်ရင်းမိသားစုကိုကြွေးမွေးစောင့်ရှောက်တယ်။ Inverse တို့ရဲ့ဓလိထုံးစံကဖယားကသူတို့ကိုကူညီမဆဖို့အတွက်ဖယားတွေရဲ့ဗိမာန်တော်လို့ခေါ်တဲ့နေရာကိုသွားပြီးပန်းတွေအမွေးအကြိမ်တွေထုံးညင်ပြီးတော့ဆူတောင်းတယ်။တနေ့တော့ Inverse ဟာအပြင်းပြားတော့တာပါပဲ။အပူတက်တယ်၊အန်တယ်၊အသက်ရှူလေးပြုံးမှာအသက်ရှူရကြလာတယ်သူသေးလူမတဖြစ်ပါတော့တယ်အင်ဗာစကာရဲ့မိဘတွေဟာသူ့အတွက်သူတို့ရိုးရာအကြောင်းကိုသွားပြီးလှူဘွယ်ပစ္စည်းတွေပန်းတွေအမွေးအကြိမ်တွေအစားအသောက်တွေနဲ့ပူဇော်ပြီးတော့အင်ဗာစကာရဲ့ကျမ်းမာရေးအတွက်ဆူတောင်းကြတယ်မရပါဘူးမရတဲ့အဆုံးမှာသူ့ကိုဆေးရုံခေါ်သွားကြတယ်ဆေးရုံမှာပတ်စံတွေရမ်းကုန်ခဲ့တယ်တပတ်လောက်ကြာခဲ့ပြီမဲ့Inverse ရဲ့ကျမ်းမာရေးအခြေအနေကမကောင်းလာပါဘူး။ Inverse ဟာဆေးရုံမှာနေတဲ့အချိန်မှာသူ့ရဲ့အဖွားဟာလာကြည့်ပါတယ်။သူ့ရဲ့အဖွားဟာသူ့အိမ်နဲ့တိတ်မဝေးလာတဲ့ဖခင်เจ้าမှာဖခင်ရှိခိုးတယ်။အဲ့ဒီเจ้าကခရိယန်เจ้าဖြစ်တယ်။ Inverse ရဲ့မိဘတွေကိုအဲ့ဒီဖခင်ရှိခိုးเจ้าမှာသွားပြီးဆုတောင်းလို့ရှိရင် Inverse ရဲ့ယောဂပျောက်သွားမယ်အပြင်စီးပွားရေးလည်းကောင်းလာမယ်လို့ပြောပြပါတယ်။မကြာခင်မှာပဲ Inverse ဟာဆေးရုံမှာဆင်းပြီးအဖွားပြောပြတဲ့အတိုင်းအဲ့ဒီဖျားရှိခိုးချောင်းကိုသွားခဲ့တယ်။ Inverse ကဟာတက်တာလာတယ်။နှစ်ပတ်အတွင်းလူကောင်းဖြစ်သွားပါတယ်။ဒီခါခရိယံဖျားဟာတကူးကြီးချောင်းတိလာတယ်။ Inverse ကရဲ့ဖျားတွေဆရာဝန်တွေမတတ်နိုင်တဲ့အရာကိုခရိယံဖျားသခင်ဟာတတ်နိုင်ချောင်းကိုလည်းသူသိရှိလာတယ်။ Inverse ကဟာသူ့ရဲ့ယောဂပျောက်ကင်းသွားဖို့အကြောင်းသူ့တငယ်ချင်းတွေကိုပြောပြတဲ့အခါမှာသူ့ရဲ့တငယ်ချင်းတွေလည်းခရိယံဖျားဟာဘုံတကိုကြီးချောင်းတိလာကြတယ်။ Inverse ကလည်းသူ့ရဲ့ယောဂကိုပျောက်ကင်းစေနိုင်တဲ့ဖျားသခင်အကြောင်းကိုသိချင်တဲ့အတွက်လေ့လာခဲ့ပါလေ။ Inverse ကဟာခရစ်တော်အကြောင်းကိုလေ့လာတဲ့အခါမှာအံ့ဩဖွယ်ရအမျိုးမျိုးကိုသူသိရှိခဲ့တယ်။အဖွားဖျားအကြောင်းကိုတက်ရောက်ပြီးခရစ်တော်အကြောင်းကြည်ကြည်ပြန့်ပြန့်လေ့လာခဲ့တယ်။သူ့အဖေကလည်းဖျားအကြောင်းတက်ဖို့ခွင့်ပြုခဲ့ပါတယ်။ Inverse ကဟာကျမ်းမာရေးကြောင့်ကြောင်းပြက်ခဲ့တယ်ကိုယ်ရန်ကြခဲ့ပါတယ်သူ့အဖေနဲ့အတူတူအလုပ်လိုက်လုပ်ရတယ်အေးဝံကလေးတည်င်းစကားကိုလေ့လာခဲ့တယ်ကိုရန်ကိုဖြည့်ဆို့အောင်မြင်ပြီးတဲ့အခါမှာဆယ်ရန်ကိုအပြင်ဖြည့်တဲ့အခါအောင်မြင်ခဲ့ပါတယ် Inverse ကဟာသူ့အိမ်နဲ့ကိုမိုင်ကွာဝေးတဲ့သူ့အဖွားတို့ဖခင်ချောင်းကိုဆက်ပြီးတော့တက်ခဲ့တယ်မကြခင်မှာ Inverse ကတို့အိမ်သားမှာဖခင်ချောင်းတစ်ချောင်းဆောက်လုပ်တာကိုတွေ့ရှိခဲ့တယ်အဲ့ဒီဖခင်เจ้ามาလူတွေဟာစနေနေ့မှာဖခင်ရှိခိုးတယ်လို့လည်းသိရတယ်။ဘယ်နေ့ပဲဖြစ်ဖြစ်ဖခင်ကိုဝတ်ပြုခြင်းဟာအဓိကလို့ထင်ခဲ့တယ်။ဒါပေမဲ့ဟောကြားတဲ့တရားဟောချက်တွေဟာဖန်ဆင်းခြင်းအကြောင်းပြညတ်တော်အကြောင်းဥပုံနဲ့အကြောင်းတွေဖြစ်တော့ Inverse ကတို့အတွက်ထူးဆန်းနေပါတယ်။အသင်အုပ်ဆရာနဲ့ကျန်းစာရဲ့နှစ်နှဲတဲ့အကြောင်းအရာတွေကိုသင်ယူပြီးနောက်ဆုံးမျှော်လင့်ခြင်းအသင်းတော်ဟာမှန်ကန်တဲ့အသင်းတော်ဖြစ်တယ်ဆိုတာသိတဲ့အခါမှာညလင်းချင်းအတင်းတော်ထဲမှာနှစ်ချင်းခံယူခဲ့တယ်။ Inverse ကရဲ့အဖေလဲအရက်ဖြတ်ပြီးကျန်းစာတင်ခဲ့တယ်။ပြီးတော့ရင်းနှစ်ချင်းခံယူခဲ့ပါတယ်။တောတာရှင်များရှင် Inverse ကရဲ့ကိုရွေ့သက်တည်ခံချက်ကိုနာတောတာဆင်ရခြင်းဖြင့်ဝိညာဉ်ခွန်အားရရှိနိုင်ကြပါစေ။တောတာရှင်များရှင်လန်းချမ်းမြေ့ကြပါစေရှင
်။တာဝရပေရသည်ငါတို့ဤသူရဲ့ဖြစ်တော်မူသည်တန်ရှင်သောအသွေးတော်ကိုယ်တော်လောင်းကားပင်ပျောက်ဆုံးသောသူတငယ်အပေါင်းတို့ကိုရှာဖွေလေနေပြီနောင်တရာ၍ ယေရှုထံသို့ပြန်လာပါငါဝိညာဉ်ကိုအပြည့်၍နာမတော်အပေါ်အလိုမှာတရားလမ်းတည်းသို့သွေးဆောင်တော်မူလေပြီဒီဝလေတော်သူအပေါင်းတို့ယေရှုထံသို့ယခုလာနောင်တရား၍ယေရှုထံသို့ပြန်လာပါသေမီဤအရေးလာမို့သောကြိုက်တဲ့သူရှောက်တော်လေကြောက်ရွံ့ခြင်းစိတ်ထဲမှာမရှိခဲ့ဘူးမရှိဘူးယေသူထောင်းသောမကများလေသင်ကိုမတိခတ်ရတော်မူသည်တန်ရှင်သောအသွေးတော်ကိုသွန်လောင်းကားပင်တောင်းဆုံးသောသူငယ်အပေါင်းတို့ကိုရှာဖွေလေနေပြီနောင်တရား၍ယေရှုထံသို့ပြန်လာပါငါဝိညာဉ်ကိုအပြည့်၍နာမတော်အပေါ်အလိုမှာတရားလမ်းတည်းသို့သွေးဆောင်တော်မူလေဒီဝလေးသောသူအပေါင်းတို့ယေရှုထံသို့ယခုလာနောင်တရ၍ယေရှုထံသို့ပြန်လာပါ
တွဋ္ဌရှင်များခင်ဗျာအခုချိန်မှာကမ္ဘာပေါ်မှာရှိတဲ့ထင်ရှားတဲ့ပုဂ္ဂိုလ်ကြီးများရဲ့ကြိုးစားမှုဘုဒ္ဓတရားကိုတင်ပြပေးမယ့်အချိန်ဖြစ်ပါတယ်ခင်ဗျာ
မျော်လင့်ခြင်းတန်လူငယ်မောင်မယ်လေးတို့ရေကမ္ဘာကျော်ကြားပုဂ္ဂိုလ်များအကြောင်းမှာဂျာမန်ဂီတဆရာကြီးတွေထဲမှာပထမဦးစွာထင်ရှားကျော်ကြားတဲ့ယိုဟန်ဆီဗတ်စတန်ရန်ဗတ်ရဲ့အကြောင်းကိုပြောပြပေးသွားမှာဖြစ်ပါလိမ့်ကွယ်ဗတ်ကို1685ခုနှစ်မတ်လ22ရက်နေ့ဂျာမနီနိုင်ငံသူရင်းကြီးအပြည်နယ်အိုက်စတန်မြို့မှာဖွားမြင်ခဲ့ပါလိမ့်ကွယ်လူငယ်မောင်မယ်လေးတို့ရေဘတ်တူရဲ့မြူးယူဟာအနှစ်နေရအတွင်းမှာအရေးပါတဲ့ဂီတပဲဆိုင်ရာပုဂ္ဂိုလ်ကျော်များဖြစ်ကြပါလေကွယ်ဘတ်ရဲ့အသက်10နှစ်မပြည့်ခင်မှာသူ့ရဲ့မိဘနှစ်ပါးကွဲလွန်ခဲ့ပါတယ်ဒါကြောင့်ဘတ်ဟာသူ့ရဲ့အကိုကြီးစီမှာနေထိုင်ခဲ့ရပြီးသူ့အကိုကသူ့ကိုကလာဗီကော့နက်ဟပ်စီကော့အဒီရီကိုသင်ပေးခဲ့ပါလေကွယ်လူငယ်မောင်မယ်လေးတို့ရေသူ့ရဲ့အသက်15နှစ်အရွယ်ဖြစ်တဲ့1900ပြည့်နှစ်မှာတော့ပထမဦးဆုံးအနေဖြင့်အစိုးရဘဝအဲ့ဒီနောက်တရောဆရာဖြစ်လူနီဘတ်မြို့မှာရှိတဲ့စိန့်မိုက်ကဲဘုရားရှိခိုးကျောင်းမှာအလုပ်လုပ်ပြီးတော့အသက်မွေးဝမ်းကြောင်းမှုကိုစတင်ခဲ့ပါလေကွယ်ဘတ်ဟာ1923ခုနှစ်ကစပြီးလိုက်စစ်မြို့မှာရှိတဲ့စိန့်တောမန်ဘုရားရှိခိုးကျောင်းတူရိယာမှုအဖြစ်၎င်းတက္ကသိုလ်ဂီတဒါရိုက်တာအဖြစ်၎င်းပွဲလွန်သွားတဲ့အထိဆောင်ရွက်ခဲ့ပါတယ်အဲ့ဒီလိုအမှုချမ်းရင်သူ့ရဲ့ထူးခြားတဲ့ဂီတသချင်းတွေကိုဆက်ဆူခဲ့ပါလေကွယ်လူငယ်မောင်မယ်လေးတို့ရေ1936ခုနှစ်မှာတော့ဂုံနူးဆောင်နန်းတွင်းသချင်းရေးဆရာဖြစ်ခန့်ထားခြင်းခံရပါတယ်ဘတ်ဟာငယ်စဉ်ကအကိုဖြစ်သူရဲ့ဂီတစာအုပ်တွေကိုညအခါလရောင်အောင်မှာခိုးပြီးတော့ကူးယူရတဲ့တန်းကြောင့်အသက်ရလာတဲ့အခါမျက်စိမွေးလာပြီးလုံးဝကွယ်သွားပါတော့တယ်လူငယ်မမယ်လေးတို့ကြီးဘတ်ဟာမျက်စိအလင်းမရပြီမဲ့တချင်းရေးဆက်တာကိုတော့လက်မလျှော့ခဲ့ပါဘူးကွယ်သူ့ရဲ့နှုတ်ကဆက်ဆူပြီးကတဝူးကိုလိုက်ပြီးတော့ရေးစီခဲ့ပါတယ်ဘတ်ဟာသူ့ရဲ့ဘဝတစ်လျှောက်လုံးမှာဂီတကိုလိုက်စားခြင်းဖြင့်အချိန်ကုန်လုံးစီခဲ့ပါတယ်။ငယ်စဉ်တည်းကဂီတပညာသည်အကျော်မော်တွေတိမုတ်တဲ့နေရာကိုမိုင်ပေါင်းများစွာဝေးပြီးမြေလင်းသွားပြီးတော့နားထောင်ခဲ့ပါတယ်။ လူငယ်မမယ်လေးတို့ရေဘာဟာခလုံးနေတူရိယာကိုလက်ငါးချောင်းနဲ့ပထမဦးဆုံးအတီးတင်ယူသူတယောက်လည်းဖြစ်ပါလေကွယ်သူအသက်ထင်ရှားရှိစဉ်ကဘာဟာအော်ဂန်ဆန်နီယာတီးကောင်းသူတယောက်ဖြစ်ပုံမကျော်စောခဲ့ပြီးတချင်းရေးဆရာတယောက်ဖြစ်လူသည့်မများလှပါဘူးလူငယ်မမယ်လေးတို့ရေသူကွယ်လွန်ပြီးနောက်အနှစ်တရာကြာကြာမှာသူ့ရဲ့တချင်းတွေကိုအများပြားပုံနှိပ်ထုတ်ဝေပြီးသဘောပေါက်နားလည်သူတွေကလည်းနှစ်သက်ဆွဲမဲ့ကြပါတယ်။ဒါကြောင့်ဘတ်ကိုရှေးသချင်းရေးဆရာတွေထက်တာလွန်ပြီးနှောင်းသချင်းရေးဆရာတွေကလည်းလိုက်မမိအောင်ကောင်းမွန်တဲ့သချင်းရေးဆရာတွေအဖြစ်ပေါ်ပြကြပါတယ်။အခုခေတ်ထင်ရှားလာတဲ့ဂီတစာဆိုတွေကတော့ဘတ်ရဲ့ကုန်ကျစရာကိုအတိအမှတ်ပြုကြပါလိမ့်ကွယ်။လူငယ်မောင်မယ်လေးတို့ရေဘာဟာ1950ပြည့်နှစ်ဇူလိုင်လ28ရက်နေ့မှာကွယ်လွန်ခဲ့ပါတယ်။ဘတ်ရဲ့မွေးဖွားရာနေအိမ်ကိုအခုအချိန်မှာတော့ဘတ်ပြတဲ့အဖြစ်ပြုလုပ်ထားပါလေကွယ်။လူငယ်မောင်မယ်လေးတို့ရေဂျာမန်ဂီတဆရာကြီးဘတ်ဟာမျက်စိမွေးပြီးကွယ်သွားခဲ့ပြီမဲ့ဘဝကိုအရှုံးမပေးဘဲကွယ်လွန်သွားတဲ့အထိတချင်းနဲ့တေးတချင်းတွေကိုတီကိုရေးဆက်ခဲ့ပါတယ်လူသေးတော်လဲသူ့ရဲ့နာမည်ဟာယနေ့ထိတိုင်အောင်ကြော်ကြားခဲ့ရပါတယ်ကွယ်ကလေးတို့ဘဝမှာလဲအစိုးအဖြစ်အရှုံးမခံပဲအကောင်အဖြစ်အောင်မြင်မှုအပေါင်းကိုရယူနိုင်ကြပါစေမျော်လင့်ခြင်းအတန်တော်တာရှင်များရှင်မြမဆွဲဆုံချက်အတွဲခုနှစ်မှာယိုဟန်စီဘတ်စတီယန်ဘတ်ရဲ့အကြောင်းကိုကောက်နှုတ်တင်ပြပေးခဲ့ခြင်းပဲဖြစ်ပါတယ်ရှင်
ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်း သင်နဲ့တင့်ကြမာရေးရှားပွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်။
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွယ်နိုင်ပါတယ်။
AWR မျောလင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျောလင့်ချင်းတန်ကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR ရန်ကုန် Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာအင်တာနက်ကနေမျောလင့်ချင်းအတန်ရေဒီယိုအစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ website လိပ်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ
တော်တော်ရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျောလင့်ချင်းအတန်မြန်မာအစီအစဉ်များကိုအတန်လွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျောလင့်ချင်းအတန်ကိုနားတော်တာဆင်ခဲ့ကြတော့တော်တော်ရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုယ်စိတ်နှပြကျမ်းမာရွှင်လန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ